ตราจักรเนี่ยอกุเสลันนาสัญญามหารมญมะอเยตุงตัจเจสิสินဖြစ်ပါတယ်ဒါမဲ့ຫນွေမှာကျင်းပါမဲ့မြမနိုင်ငံထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတဖြစ်အတွက်နောက်ဆက်အတားအဆီးတစ်စုံတရားရှိနိုင်ပါသလားမြမအเยตุงသက်သူဒေါက်တာရံမျိုးသိန်းနဲ့ကျွန်တော်ကြိုးစားသွားဆွေးနွေးထားပါတယ်အဓိကဆိုရင်ဇာအချက်ကတော့မဲလာပြီးတဲ့သူ
ရာဂိုင်းလုံးနေပါမယ့်ကိစ္စပါလက်ရှိအခြေအနေရတော့ရွေးကောက်ပွဲပေါ်မှာဒီမဲဆန္ဒရှင်ပြည်သူလူထုရဲ့စိတ်ဝင်စားမှုဟာအတန်အသင့်မြင့်တက်လာတယ်လို့မြင်ရပါတယ်အဲ့တော့ဒါမဲ့ရွေးကောက်ပွဲမှာเนาะတကယ်လို့အဲမဲပေးတဲ့သူရာဂိုင်းလုံးကြဆင်းမယ်ဆိုရင်เนาะဒါဟာရွေးကောက်ပွဲပေါ်မှာမဲဆန္ဒရှင်ပြည်သူလူထုရဲ့ယုံကြည်မှုကြဆင်းတာလို့မှတ်ယူလို့ရတယ်လို့
ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲပေါ်မှာလူထုရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကြဆင်းတယ်ဆိုတဲ့သဘောမျိုးအထိအကောက်ချက်ပြုတ်နိုင်တာမဟုတ်လို့ဒီအချက်ဟာအရေးကြီးတယ်ဟုတ်ကဲ့ရွေးကောက်ပွဲမှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ပြည်သူလူထုမဲပေးမှုပုံများလာအောင်တော့အဓိကစီယုံလှုံ့ဆော်ဆောင်ရွက်ဖို့ဟာတည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်လို ထိတွေ့စီယုံလုံးစော်နိုင်တဲ့အခြေအနေရှိပါတယ်လေအဲ့ဒီဟာကအဟံတတဆုံးတွေဖြစ်လာနိုင်လို့ထင်ပါသလား
မဲဆွဲစီယုံကြီးကာလကစက်တင်ဘာလ၈ရက်နေ့လောက်မှာစမယ်လို့မှန်းပါတယ်အဲ၃ဖက်လောက်ပဲလူတော့တဲ့အနေအထားမျိုးရှိပါတယ်အဲ့တော့အဲ့မတိုင်ခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီ COVID-19 အခြေအနေမှာတော့ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွဲစီယုံကြီးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟိုတတ်မှတ်ချက်တွေဒါစီးပွားရေးကဏ္ဍကိုထုတ်ပြန်ပြီးဖြစ်နိုင်တယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့တတ်မှတ်ထားတဲ့စီးပွားရေးကဏ္ဍနဲ့အညီမဲဆွဲစီယုံကြီးကိုတော့အချက်ချက်ပြတ်ပြတ်လုံနိုင်နိုင်တယ်လို့မျှော်လင့်ပါတယ
်ကျွန်တော်ဒီမှာကျွန်တော်ကြားဖြတ်မိရင်ကတတ်မှတ်ထားတဲ့စီးပွားရေးကဏ္ဍနဲ့ညီလုံနိုင်မယ်လို့ဆိုပေမဲ့တချို့ဆိုရင်ရတာကဥမာအဖြစ်အများပြည်သူတွေအားလုံးကိုလက်ဆန့်မီစေနိုင်တဲ့ဒီရုပ်မြင်သံကြားကခါတိုင်းပါတီတွေကိုအလှည့်မဲဆွဲခွင့်ပေးတဲ့နေရာမှာသူတို့ပြောချင်တာပြောလို့မရဘူးသူတို့ကဒီခွင့်ပြုချက်တင်ပြပြီးမှအဲ့ဒါကိုဖတ်ရမယ်လို့ပြောထားတဲ့ကိစ္စကိုလည်းတချို့ကစိုးရိမ်ကြပါတယ်အဲ့ဒါရောဘယ်လောက်ထိအကန့်အသတ်ဖြစ်သွားနိုင်ပါသလဲ
အဲဟိုကျွန်တော်မြင်ကတော့ရုပ်မြင်သံကြားကနေတော့ဟိုမဲဆွဲစည်းရုံးတဲ့အပိုင်းမှာတော့ဟိုဒီစီးပွားရေးကဏ္ဍနဲ့အညီပေါ့လေဟိုပြောဆိုရတာဖြစ်တဲ့အတွက်ကြောင့်မလို့เนาะအတန်အသင့်ကန့်သတ်မှုတွေထိန်းချုပ်မှုတွေတော့ရှိကောင်းရှိနိုင်ပါတယ်အဲဒုတော့လည်းပဲလက်ရှိအခြေအနေမှာเนาะဒီကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေမှာเนาะအင်မတန်မှအရေးပါတဲ့ဟို platform တစ်ခုရှိနေပါတယ်အဲ့ဒါကတော့လူမှုကွန်ရက်စာမျက်နှာပါ Facebook လူမှုကွန်ရက်စာမျက်နှာကနေတစ်ဆင့်เนาะပြည်သူလူထုကိုတိုက်ရိုက်ချိတ်ဆက်ပြီးတော့เนาะအဲကိုယ်ပါတီရဲ့မူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေတော့ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုအလင်းအမြန်ပေါ့စီယုံလှုံ့ဆော်နိုင်တဲ့အခွင့်အလမ်းကလည်းရှိနေပါတယ်အဲ့ဒီအခါကျတော့နိုင်ငံရေးပါတီတွေရောဒီလွတ်တော်ကိုယ်စားလှယ်တွေရောအနေနဲ့ဒီအခွင့်အလမ်းကိုအမိကျဆုပ်ခိုင်ပြီးတော့ထိထိရောက်ရောက်နဲ့เนาะအသုံးချနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်
အဲ့ဒီ online စီယုံရေးပါဆရာ online စီယုံရေးနဲ့ပတ်သက်လို့ကတော့ sensor လောက်တာတွေခွင့်ပြုချက်တောင်းခံရမယ့်ကိစ္စတွေဟန်တာပိတ်ပင်မှုတွေမရှိနိုင်ဘူးလားခင်ဗျာ
အဲဒီ online စီယုံရေးနဲ့ပတ်သက်ရင်တော့ချင်းစိုးရဲ့ပေါ့လေသတ်မှတ်ထားတဲ့ဒီ senior စီကန်းနေနဲ့အကန့်ကြီးမယ်ဆိုလို့ရှိရင်တော့ကန့်သတ်ချုပ်ချယ်မှုတားမြစ်မှုမရှိနိုင်ဘူးလို့ကျွန်တော်ကမြင်ပါ
တယ်အဲ့ဒါကအမုန်းစကားတွေသွေးထွေးလုံးစော်မှုတွေကဘယ်လိုဟာမျိုးလို့ဆရာထင်ပါလဲအဲ့ဒီဟာကအ
ဲ့ကပေါ်ကိုလူမျိုးရင်းနဲ့ပတ်သက်တာတော့ဘာသာရေးနဲ့ပတ်သက်တာနောက်ပြီးတော့ဟိုတစ်ဖက်နဲ့တစ်ဖက်ပေါ်လေယုံကြည်မှုတည်ဆောက်ရေးသိမြတ်ရေးအဲ့အရာတွေကိုအနောက်ရှက်အဟံဒါဖြစ်စေမဲ့တော့နားလည်မှုလွဲစေမဲ့အထင်မြင်မှားစေမဲ့အဲပြောဆိုစီယုံမှုမျိုးတွေကိုတော့အတိုင်းတာတစ်ခုဒီကတ္တတာမျိုးထိန်းချုပ်တာမျိုးအလုပ်နိုင်ပါတယ်အထို့တော့လည်းပဲဒီ Facebook လူမှုကွန်ရက်စာမျက်နှာကနေပြီးတော့ဒီမဲဆွဲစည်းရုံးတဲ့အပိုင်းကတော့လက်ရှိအခြေအနေမှာတော်တော်လေးကိုချိတိရောက်ရောက်နဲ့အလားအလာကောင်းကောင်းဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေရှိနေတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့တချို့သုံးသပ်တဲ့လူတွေကတော့နိုင်ငံတကာမှာအစဉ်ပြုပြောင်းစားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာပြည်ပရဲ့အထောက်ပံ့ခံနိုင်ငံရေးအင်အားစုတွေပြည်ပကသူတို့အကျိုးစီးပွားအတွက်ထောက်ပံ့ပေးပြီးတော့လွတ်ယူရဲ့ဖွဲ့စည်းရေးရှိရဆိုတာကိုလည်းပဲဒါအတားအဆီးတစ်ခုအဖြစ်နဲ့ထည့်သွင်းဖော်ပြကြပါရစေဆိုတော့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့ရောနိုင်ငံရေးအင်အားစုတွေဟာပြည်ပဩဇာဘလောက်ကင်းမဲ့ရမယ်ဆိုတဲ့ဟာကိုပြည်နှင်းမြင်သာစွာစစ်ဆေးနိုင်တဲ့နည်းလမ်းတွေရှိပါသလားခင်ဗျာ
ကျွန်တော်တို့ဒီတိုင်းဒါလည်းကိုင်ဖွဲ့စည်းတွေရောနော်လက်မှာမထိုးရသေးတဲ့တိုင်းဒါလည်းကိုင်ဖွဲ့စည်းတွေရောအားလုံးကတော့လွတ်လပ်ပြီးတရားမျှတရေးရွေးကောက်ပွဲအောင်မြင်ကျင်းပနိုင်ဖို့အတွက်အားလုံးကဟိုလူလာကြတဲ့အနေအထားမျိုးတွေ့ရပါတယ်။အဲ့ဒီအပြင်တော့တပ်ဆိုင်ရာကျွန်တော်တို့ပြည်နယ်အချို့မှာရှိနေတဲ့ပြည်သူစစ်တွေဂျာဆောင်တပ်ဖွဲ့တွေရာလည်းပဲဒီရွေးကောက်ပွဲအောင်မြင်အထမ်းရ တိမများနိုင်ဘူးလို့ကျွန်တော်မြင်ပါတယ်အတဖက်ကဒီအခြေအနေတွေကိုထိန်းချောင်းနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုလွတ်လပ်တဲ့ပေါ့လေဒီသတင်းသမားတွေသတင်းမီဒီယာသမားတွေကလည်းအဲဟိုသတင်းရယူဆောင်ရွက်နိုင်မဲ့အခြေအနေမျိုးကိုတွေ့ရပါတယ်နောက်တစ်ဖက်ကကျွန်တော်တို့ Facebook အပါအဝင်ပေါ့လေလူမှုကွန်ရက်စာမျက်နှာတွေကနေလည်းပဲတော့ဟိုမြေပြင်မှာဖြစ်တဲ့အခြေအနေတွေကိုဟိုအချိန်နဲ့တပြေးညီသူကဟိုဖွင့်ချနိုင်တဲ့အခွင့်အလမ်းကရှိနေတဲ့အခါကျတော့အဲဒီလိုအခြေအနေတွေကလည်းတွန်းမုံမှုတွေကိုထိန်းချောင်းနိုင်တဲ့အနေအထားမျိုးတွေ့ရပါတယ်ဗျာ
ဟုတ်ကဲ့နောက်ဆုံးဆရာဒီလမ်းမရွေးကောက်ပွဲဟာလွတ်လပ်ရေးတရားမျှတသောပြည်သူလူထုရဲ့ဆန္ဒမှန်ကိုရယူနိုင်သောရွေးကောက်ပွဲဖြစ်မယ်ထင်ပါလား
တကယ်လွတ်လပ်တရားမျှတပြီးတော့တိုင်းရင်းသားပြည်သူလူထုအများစုရဲ့ဆန္ဒသဘောထားနဲ့ကိုက်ညီတဲ့ရလက်ကိုပေါ်ဆောင်ပေးနိုင်မဲ့ရွေးကောက်ပွဲတရဖြစ်လာလိမ့်မယ်လို့အပြည့်အဝယုံကြည်ပါတယ်